ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်
။ Australia has supported strongly the UN's fact-finding mission on Myanmar. We've been deeply disturbed by its findings that war crimes
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ပေါ်မှာဩစတြေးလျအနေနဲ့အခိုင်အမာထောက်ခံပါတယ်။အချက်လက်ရှာအဖွဲ့ကတွေ့ရှိထားတဲ့ရခိုင်ပြည်နယ်တဲကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစတာတွေကြောင့်အင်မတန်စိတ်အနှောက်အယှက်ဖြစ်ရပါတယ်ဒီပရိပခအတွက်ရေရှည်ဖြည့်ရှင်းချက်ရှာဖို့အတွက်မြန်မာနိုင်ငံနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ရောဒေတာတွင်မိတ်ဖက်တွင်နဲ့ပါဆောင်ရွက်နေတယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာပါAustralian Institute of International Affairs ရဲ့နှစ်ပတ်လည်ညီလာခံမှာ Australia နိုင်ငံခြားရေးဝန်ကြီးကမူဝါဒဆိုင်ရာမိန့်ခွန်းမှာမြန်မာအရေးကိုထည့်သွင်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လမှာနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကထုတ်ထားတဲ့အစီရင်ခံစာထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေလို့ဖော်ပြပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုတရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစီရင်ခံစာကတဖက်သက်ဆန်တယ်လို့ပြောဆိုပေးချပါတယ်ကုလအချက်လက်ရှာအဖွဲ့ကိုရောကုလသမဂ္ဂရဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်သင့်မခံပါဘူးရှင်